ဣသရေလကိုလူမျိုးတုံးတပ်ဖြတ်မှုနဲ့တောင်အာဖရိကနိုင်ငံကဆွဲချက်တင်ထားတာကိုကုလအမြင့်ဆုံးခုံရုံးမှဆက်ကြားနာဖို့လက်ခံလိုက်ပါတယ်။ဣသရေလဘက်ကတည်မှုကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့တာကို ICJ နိုင်ငံတကာတရားဝန်ကပယ်ချခဲ့တယ်လို့လည်းတရားဝန်ဥက္ကဋ္ဌဂျွန်အီဒွန်ဟျူးကမကြသေးခင်ကနိုင်ပိုင်းတွင်းကပဲစင်ချက်ချမှတ်လိုက်တာကိုအခုလိုပြောလိုက်ပါတယ်
။ In light of the following, the court concludes that prima facie it has jurisdiction.Pursuant to Article 9 of the Convention,
လူမျိုးတုံးသက်ပြတ်မှုပဒိညာသဘောတူချက်ရဲ့ပုံမှန်6မှာဖော်ပြထားတဲ့ဥပဒေကြောင်းတွေနဲ့အညီဒီမှုကိုဆက်စစ်ဆေးဖို့ကြိုးကြောင်းခိုင်လုံတယ်လို့ခုံရုံးအနေနဲ့ဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်ဣသရေလဘက်ကတောင်းဆိုထားတဲ့အမှုပယ်ချပေးရကိုတော့လိုက်လျောမပေးဖို့ခုံရုံးကသဘောထားချမှတ်ခဲ့တယ်လို့ ICJ ဥက္ကဋ္ဌဒွန်ဟျူးကပြောသွားတာပါ။ကာဇာမားဣသရေလကပါလက်စတိုင်းတွေကိုလူမျိုးတုံးတပ်ဖြတ်နေတယ်လို့တောင်အာဖရိကနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားစွဲခဲ့တာကိုနယ်သာလန်နိုင်ငံသဟိတ်မြို့မှာရှိတဲ့ ICJ တရားရုံးမှာဒေသစံတော်ချုပ်ဒီနေ့ညနေပိုင်းကကြားနာပြီးကနေဦးဆုံးဖြတ်ချက်ချလိုက်တာပါ ICJ အနေနဲ့ကြားကာလတားမြစ်ချက်ပါဆက်ဆုံးဖြတ်ခဲ့တာမှာကာဇာမားရဲသားတပ်ဖြတ်တံရရစီမှုရဲသားဆောက်အုံတွေကိုပြစ်မှတ်ထားမှုနဲ့စာနာမှုအကူအညီပိတ်ပင်မှုတွေဆက်မလုပ်ဖို့ဣသရေလပေါ်အရေးပေါ်အမိန့်ချမှတ်လိုက်ပါတယ်တကယ်တော့ဣသရေလနဲ့တောင်အာဖရိကနှစ်နိုင်ငံလုံးဟာဒီ ICJ သဘောတူစာချုပ်ကိုလိုက်နာဖို့လက်မှတ်ထိုးထားတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ဒီနေ့ကြားနာမှုမစခင်လေးမှာပဲခုံရုံးကိုကိုယ်တိုင်တက်လာတဲ့တောင်အာဖရိကနိုင်ငံသားရဲ့ဝန်ကြီးကလည်းပါလက်စတိုင်းတွေခံစားနေရတာကိုကမ္ဘာထိပ်တန်းရောက်လာအောင်လှုပ်ပြနိုင်ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျ။